အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ပါကစ္စတန်ဝန်ကြီးချုပ်နဝဇ်ရှရက်တို့ဟာကာလကြာရှည်စွာမပြည့်မလည်ဖြစ်နေကြတဲ့နှစ်နိုင်ငံကြားဆက်ဆံရေးခိုင်မာစေဖို့ဦးတည်ပြီးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မစ္စတာမိုဒီဝန်ကြီးချုပ်တာဝန်ယူရာတရက်ပြည့်တဲ့အင်္ဂါနေ့မှာနယူးဒေးလီမှာတွေ့ဆုံကြတဲ့ခေါင်းဆောင်တို့ဟာမဆွေးနွေးခင်မှာပဲပြုံးပြုံးရွှင်ရွှင်နဲ့လက်ဆွဲနှုတ်ဆက်ခဲ့ကြတာပါ။မစ္စတာမိုဒီဟာတနင်္လာနေ့ကကျင်းပတဲ့သူ့ရဲ့ဝန်ကြီးချုပ်အဖြစ်ကျန်းသက်စွာကျင်းဆွေးပွဲကိုတက်ရောက်ဖို့အတွက်မစ္စတာရှရက်ကိုမမျှော်လင့်ဘဲနဲ့ဖိတ်ကြားခဲ့တာပါ။ဒါဟာပါကစ္စတန်ခေါင်းဆောင်တို့အနေနဲ့အခုလိုခန္ဓာမျိုးကိုပထမဆုံးအချိန်ဖြစ်နေတက်ရောက်ခဲ့တာလည်းဖြစ်ပါတယ်။ကျန်းသက်စွာကျင်းဆွေးပွဲကိုတက်ရောက်လာခဲ့ကြတဲ့တီရီလင်ကာအာဖဂန်နစ္စတန်မော်တိုက်ဘူတန်နီပေါနဲ့မော်ရီရှပ်စ်နိုင်ငံတွေကခေါင်းဆောင်တွေလည်းမစ္စတာမိုဒီနဲ့တွေ့ဆုံကြမှာဖြစ်ပါတယ်။အိန္ဒိယခေါင်းဆောင်တဲ့အနေနဲ့အိန္ဒိယနိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်အောင်အဓိကထားပြီးဆောင်ရွက်သွားမယ်အခြေအနေကိုမကြုံစဘူးတွေ့နေရပါတယ်။2008ခုနှစ်ကပါကစ္စတန်စစ်သွေးကြော်ရီကြောင့်လူပေါင်း166ဦးသေဆုံးခဲ့တဲ့မွန်ပိုင်းအတိုက်ခံရမှုနောက်ပိုင်းနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်အိန္ဒိယနှစ်နိုင်ငံကဆက်ဆံရေးတွေဟာဆိုးဝါးလာခဲ့တာဖြစ်ပါတယ်။